သာသနာညှိနှိုင်းစေမှုနဲ့စာရေးဆရာဦးထင်လင်းဦးကိုမြန်မာအစိုးရကထောင်ဒဏ်နှစ်စီရင်ချက်ချလိုက်တဲ့အပေါ်စိတ်ပျက်မိကြောင်း UNHCR ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။သူ့အပေါ်အခုလိုပြစ်ဒဏ်စီရင်လိုက်တာဟာမြန်မာနိုင်ငံအတွင်းတခြားဘာသာရေးလူမျိုးရေးမုန်းတိမှုတွေအတွက်ပြောဆိုလုတ်ကင်နေသူတွေကိုအပြစ်ပေးအရေးယူခြင်းမရှိတဲ့အစိုးရရဲ့လုပ်ရက်နဲ့ဆန့်ကျင်နေတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြပေးမှာပါရှင်
။ဆိုင်းဆရာဦးထင်လင်းဦးကိုစကိုင်းတိုင်း6ဦးမြို့နယ်တရားရုံးကဇွန်လ2ရက်နေ့ကသာသနာညှိနှိုင်းစေမှုပုံမှန်295ကကြီးနဲ့အညီအလုတ်နဲ့ထောင်ဒဏ်နှစ်အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ဦးထင်လင်းဦးကိုအဲ့ဒီလိုထောင်ဒဏ်နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့UNHCR ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးကကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကထည့်သွင်းပြောဆိုသွားတာ
ပါ The Office of the High Commissioner for Human Rights said today it is appalled that the 2-year prison sentence handed down in Myanmar to U Tin Lin U
သာသနာညွန်းနှိုင်းစေမှုနဲ့ဦးထင်လင်းဦးမြန်မာအစိုးရကထောင်ဒဏ်နဲ့ချမှတ်လိုက်တဲ့အပေါ်စစ်ပြက်မိပါတယ်။ဗုဒ္ဓဘာသာကိုခုထွန်းလုပ်ပြီးအဆုံးရောက်ဝါဒကိုလုတ်ကင်နေကြသူတွေကိုသူ့အနေနဲ့သတိရှိစွာပြောဆိုခဲ့တာဖြစ်ပါတယ်။သူ့ဘောအခုလိုပြစ်ဒဏ်စီရင်လိုက်တာဟာမြန်မာနိုင်ငံအတွင်းတခြားဘာသာရေးလူမျိုးရေးမုန်တိမှုတွေအတွက်ပြောဆိုလုဆောင်နေသူတွေလူနည်းစုတွေအထူးသဖြင့်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်လုပ်ရက်တွေဖြစ်ပေါ်လာအောင်ဆွေးထိုးလှုံ့ဆော်ပေးနေသူတွေကိုအပြစ်ပေးအရေးယဉ်မရှိတဲ့အစိုးရရဲ့လုဆောင်ချက်တွေနဲ့ဆန့်ကျင်နေပါတယ်
။အဲဒီလိုရိုဟင်ဂျာတွေကိုအမုန်းတရားပြန့်ပွားအောင်ပြောင်ပြောင်တင်းတင်းဟောပြောနေသူတွေအကြမ်းဖက်စုပုံမှုဖြစ်ပေါ်အောင်လုဆောင်နေသူတွေကိုအရေးယူခြင်းမရှိဘဲဘာသာတရားကိုခုတုံးလုပ်ပြီးအဆုံးရောက်ဝါဒကိုဆွဲကင်ထားသူတွေရဲ့လုပ်ရက်ကိုငြင်းကြမ်းတဲ့နည်းနဲ့ထောက်ပြပြောဆိုသူကိုအာဏာပိုင်တွေကပြစ်ဒဏ်စီရင်ခြင်းဖြစ်တယ်လို့လည်းUNHCR ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါကြောင့်သူ့ကိုချက်ချင်းလွတ်ပေးဖို့ UNHCR ကတောင်းဆိုကြောင်းစတီဖန်ဒူဂျာရစ်ကဆက်ပြောပါတယ
်။ His office urges the authority to release Mr. Hutin Lin Hu unconditionally and to take all necessary measures.
ဟုတ်ကဲ့ကိုချွန်ရမ်းချက်ချင်းလွတ်ပေးဖို့အတွက် UNHCR ရုပ်အနေနဲ့တောင်းဆိုပါတယ်။ဒါ့အပြင်လွတ်လပ်စွာပြောဆို Green ကိုအသုံးချပြီးငြိမ်းချမ်းတဲ့နည်းနဲ့ဆောင်ရွက်နေသူတွေအနေနဲ့သူတို့ရဲ့လောက်ရကြောင်လက်စားချေခံရတဲ့အဖြစ်မျိုးနဲ့ရင်ဆိုင်ရအောင်အာဏာပိုင်တွေဘက်ကအတက်နိုင်ဆုံးဆောင်ရွက်ပေးဖို့တောင်းဆိုပါတယ်
။ဥထင်လင်းဦးအမှုမှာတရားလိုဘက်ကတင်သွင်းတဲ့တက်တဲ့အထောက်အထားတွေကိုကြည်ချင်းအဖြစ်ဥပဒေလမ်းကြောင်းအရာအားနည်းချက်တော်တော်များများရှိတာကိုတွေ့ရတယ်လို့ AHRC အာရှလူ့ခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကပြောပါတယ
်။ဆရာထင်လင်းဦးရဲ့အမှုကိစ္စနဲ့ပတ်သက်လို့ဒီတရားလိုရဲ့စီမီချက်တက်ပီရီရဲ့စီမီချက်စတဲ့ဥစ္စာတွေကျွန်တော်တို့လက်ခံရရှိပြီးဖြစ်ပါတယ်။အဲ့တော့အဲ့ဒီလူလက်ခံရရှိထားတဲ့အခါမှာတရားလူအဖြစ်တရားဆွဲဆိုတဲ့လူဝင်မှုကြီးကြပ်ရေးဌာနကတရားလူဦးထွန်းခိုင်ကိုယ်တိုင်ကဒီပွဲကိုတွားခဲ့တာမဟုတ်ဘူးဆိုတာကျွန်တော်တွေ့ရတယ်။နောက်ပြီးတော့ကဒီပွဲမှာရိုက်ကူးခဲ့တဲ့ဗီဒီယိုခွင်ရနေပြီးတော့တခါပြန်တဆင့်ကူးယူထားတယ်။ပြန်တဆင့်ကူးယူထားပြီးတော့လူချင်းတဲ့အချက်အလက်တွေကိုပဲမင်းနီနဲ့တာပြီးတော့တရားရုံးမှာအမှုဆွဲတင်မှုအတွက်တိုင်စာရေးဖွင့်တယ်လို့ကျွန်တော်သိရပါတယ်။နောက်တစ်ခါအားနည်းချက်တစ်ခုကဒီကျွန်တော်တို့မြို့နယ်တန်ခါနာယကအဖွဲ့ကနေပြီးတော့စီဝေးဆုံးဖြတ်ချက်နဲ့အရေးယူရပါတယ်လို့ပြောတယ်။အဲ့တော့ဒီမြို့နယ်တန်ခါနာယကအဖွဲ့ကဆရာတော်တပါးပါကိုယ်တော်မှတက်ပြီးပြင်မထက်တွင်းထားဘူးဆိုတာကိုကျွန်တော်တွေ့ရတယ်။ဒါရအဥပဒေပိုင်းရကြည့်မယ်ဆိုလို့ရှိရင်တော့အားနည်းချက်တော်တော်များများရှိပါတယ်
။ဥထင်လင်းဦးအမှုရဲ့နောက်ွယ်မှာနိုင်ငံရေးစတဲ့တခြားရွေချက်တွေပါနေတယ်လို့ယူဆတဲ့အတွက်သူ့ကိုလွတ်ပေးဖို့အာရှလူ့ခွင့်ရေးကော်မရှင်ကတောင်းဆိုကြောင်းဦးမင်းလင်းဦးကဆက်ပြောပါတယ
်။အခုလိုအမိန့်ချလိုက်တာကတော့ကျွန်တော်တို့ဒီအမျိုးဘာသာသာသနာဆိုတဲ့သာသနာရေးဖွဲ့ကအပြားပေးတာတွေလည်းပါတယ်။နောက်ပြီးတော့နိုင်ငံတော်အစိုးရနေပြီးတော့ဆရာဦးထင်လင်းဦးရဲ့အခြားနိုင်ငံရေးလှုပ်ဆောင်မှုတွေကိုပါကန့်သတ်ခြင်းနဲ့အတွက်ယခုလိုမျိုးနှစ်နှစ်ပြည့်တာပြီးတယ်လို့ကျွန်တော်တို့ထင်မြင်ယူဆတယ်။ဒါကြောင့်အမြန်ဆုံးပြန်လည်လှုပ်ပေးဖို့အာရှလုံခွေကော်မရှင်အနေပြီးတော့လည်းတောင်းဆိုထားပါတယ်။
သူမိသားစုကတော့ထအယူခံဝင်မယ်လို့ပြောတယ်နော်
။ဟုတ်ပါရဲ့ဒါဝင်ရမယ့်ကိစ္စဖြစ်တယ်။ဒါမှလည်းဒီရှေ့ဆက်ပြီးတော့လှုပ်ရှားရှိတဲ့နိုင်ငံရေးလုပ်ငန်းတွေထက်လက်ပါဝင်လှုပ်ဆောင်နိုင်မယ်။မိမိရဲ့တခြားစီးပွားရေးလုပ်ငန်းနေရှိရင်တော့၎င်းကျောင်းနေဖွင့်ထားတယ်ဆိုတော့လေကျောင်းနေမှာဆက်လက်လုပ်ငန်းဆောင်ရွက်ဖို့အတွက်က ဒီနောက်ကျောင်းရာဇဝင်တွေရှင်းမှုလူတွေပြစ်မှုကင်းနေဆိုတဲ့အချက်လက်တွေလူတွေအတွက်ဒါတော့သူတို့တက်ရမှာပ
ါဥထင်းလင်းဦးအပေါ်ဆွဲချက်တင်ထားတဲ့အမှုပေါင်းနှမှုတွေကတခြားအမှုဖြစ်တဲ့ပုံမှန198ဘာသာရေးစိတ်ကိုနာစေရန်တမင်ကြံရွယ်၍ပြောဆိုပြုမှုခြင်းဆိုတဲ့အမှုကိုတော့လွတ်ပေးလိုက်ပါတယ်ဘာသာသာသနာညွှန်းနှံ့စေမှုပုံမှန်နဲ့ဆိုင်းဆရာဥထင်းလင်းဦးအပေါ်တရားစီရင်ပုံတွေကိုကြည့်ရင်မြန်မာနိုင်ငံမှာဒီပုံမှန်တွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာယုံကြည်မှုကိုထိခိုက်နေတာကြောင့်ဒီလိုပုံမှန်မျိုးကိုပယ်ဖျက်ဖို့တောင်းဆိုကြောင်း AI နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်